နိုင်ငံတကာရေးရာကိစ္စတွေကိုကုလသမဂ္ဂမှဆွေးနွေးဆုံးဖြတ်ရမှာမဲပေးခွင့်အာဏာအပြည့်ရှိတဲ့လူညွှန်းကောင်စီအလဲကျအဖွဲ့ဝင်၅နိုင်ငံကိုထရီညီလန်ကတောက်ချနေမှာမဲခွဲတည်ပြုလိုက်ပါတယ်
။ Having obtained the required two-thirds majority and the largest number of votes, Albania, Brazil, Gabon, Ghana and the United Arab Emirates
လိုအပ်တဲ့မဲရည်အတွက်သုံးပုံနှုံးနဲ့အများစုရရှိခဲ့ကြတဲ့အတွက် Albania, Brazil, Gabon, Ghana နဲ့အားဆော်ဝါမြပြည်တော်စုတို့2022ခုနှစ်ဇန်နဝါရီလ1ရက်နေ့ကစကုလသမဂ္ဂလူညွန်းရေးကောင်စီရဲ့ဖွဲ့ဝင်တွေအဖြစ်နှစ်နှစ်တန်းတာဝန်ယူကြရမှာဖြစ်ပါတယ်လို့ကုလသမဂ္ဂထရီညီလာခံသဘာပတိ Volkan Bozkia ကြေညာလိုက်တာပါနိုင်ငံတကာညီညွတ်ရေးနဲ့လူညွန်းရေးကိစ္စတွေကိုကန့်တွဲဖြစ်ရှင်းရတဲ့လူညွန်းရေးကောင်စီဟာပြစ်ခတ်ဖြစ်ရာဒေသတွေကိုညီညွတ်ရေးထင်းသိမ်းရေးတပ်ဖွဲ့တွေဆီလွတ်တာနိုင်ငံတကာဥပဒေချိုးဖောက်တဲ့နိုင်ငံတွေအပေါ်ပိတ်ဆို့တန်ခတ်အရေးယူတာတွေကိုလုပ်ပိုင်ခွင့်အာဏာရှိပါတယ်ဖွဲ့ဝင်တစ်တွေရဲ့မတူကွဲပြားတဲ့အတွေ့အကြုံတွေရပ်တည်ချက်အမြင်တွေနဲ့အမျိုးသားအကျိုးစီးပွားတွေကြောင့်ဖွဲ့ဝင်တွေကြားအပြိုင်မှုအသစ်တွေလည်းပေါ်ပေါက်လာမယ်လို့ခန့်မှန်းနေကြတာပါ
obviously small countries are witness to history when it comes to big decisions but this is our chance not simply to witness it but also to influence
အမှန်တရားကြီးမားတဲ့ဆုံးဖြတ်ချက်ရှိပြီးချမှတ်ခဲ့တာတွေကိုနိုင်ငံငယ်တွေမျက်မြင်ကိုယ်တွေ့ကြုံခဲ့ကြပြီးအခုခါမှာတော့မျက်မြင်ကိုယ်တွေ့တသက်မဟုတ်ပဲအများအကျွတ်တွေအရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ရမှာပါပါဝင်ခွင့်ရရှိကြတော့မှာပါလို့ဖွဲ့ဝင်တွေဖြစ်ရွေးချယ်ခံထားတဲ့အယ်ဘေးနီးယားနိုင်ငံရဲ့ဥရောပနဲ့နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်တာပါလက်တလုံးမှာတော့လွန်ကျွေးကောင်စီဟာအီဇွေးနဲ့ပါလက်စတိုင်းအရေးလီဘီးယားဆီးရီးယားယေမန်နိုင်ငံတွေကပြစ်ခတ်တွေအပါဝင်အရှေ့လက်ပိုင်းဒေသကပြဿနာတွေနဲ့အထူးကရင်ဆိုင်နေရတယ်လို့ဆီယာနာသိမှုနောက်ပိုင်းနိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးကိုက်တွယ်ဖြစ်ရှင်းမှုကိုလည်းဖွဲ့ဝင်နိုင်ငံတချို့ကဖိအားပေးရတယ်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်